ကမိရောသာရောတန်ရှင်သောဝိညာဉ်တော်၏နာမတော်များ၌အာမင်။ကျောင်းခင်သည်တင်တော်နေရှိပါစေ။ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့မတ်လ18ရက်နေ့ဗုဒ္ဓဟူးနေ့ဟာဖြင့် Saint Cyril of Jerusalem လို့ခေါ်တဲ့ယဟန္တာစီရီဂျေရုဆလင်မြို့ကယဟန္တာစီရီပွဲနေ့ဖြစ်ပါ။သူဟာဆရာတော်ကြီးတပါးဖြစ်တယ်လို့Bishops and Doctor လို့ပြောထားပါတယ်။အဲ18ရက်နေ့ March 18ရက်နေ့ဖကြာထောက်ရှူရမယ့်ကျမ်းချက်အနေနဲ့ကတော့သမာတေဥခန်းကြီး9ခန်းငယ်19ကနေ19ဖြစ်တဲ့ပညာဥပရေနဲ့ Prophet John ဆိုတဲ့ခေါင်းစဉ်ကိုကျွန်တော်တို့ထောက်ရှူပြီးတဲ့နောက်စဉ်းစားကြည့်ကြဖို့ဖြစ်ပါတယ်လို့ဒီတကွာကျမ်းချက်ကိုနားထောင်ကြပါစို့ပညာတရားကျမ်းနှင့် Prophet ကျမ်းများကိုပယ်ဖြတ်ခြင်းဟာငါလာသည်ဟုမထင်ကြနှင့်ပယ်ဖြတ်ခြင်းဟာမဟုတ်ပြီးပြည့်စုံခြင်းဟာငါလာသည်သင်တို့ဟာငါမှန်ဆိုသည်ကားကောင်းကင်နှင့်မြေကြီးပျောက်ကွယ်သွားသည့်တိုင်အောင်အားလုံးသည်ပြီးပြည့်စုံခြင်းသို့မရောက်မချင်းပညာတရားကျမ်းမှအငယ်ဆုံးသောစလုံးတစ်လုံးအသလတစ်ခုမျှမကွဲမပြောက်ရာထို့ကြောင့်မိသူမဆိုဤအငယ်ဆုံးသောပညာတို့တွင်တဘာဘာကိုကိုယ်တိုင်ကျူးလွန်၍အခြားသောသူတို့အားလည်းထိုဤအတိုင်းသွန်သင်လျင်ထိုသူသည်ကောင်းကင်နိုင်ငံတော်တွင်အသိငယ်ဆုံးသောသူဟုအခေါ်ခံရလိမ့်မည်တို့ရာတွင်မိသူမဆိုပညာတော်များကိုကိုယ်တိုင်ကျင့်၍အခြားသူတို့အားလည်းကျင့်ရန်သွန်သင်လျင်ထိုသူသည်ကောင်းကင်နိုင်ငံတော်တွင်ကြီးမြတ်သောသူဟုအခေါ်ခံရလိမ့်မည်။ဤသည်ကယေရှုသခင်ငုံမြတ်သောဧဝံဂေလိတရားတော်ဖြစ်သည်။ချစ်လာစွာသောညီကိုမောင်နှမအပေါင်းတို့ပထမတစ်ချက်အနေနဲ့သခင်ယေရှုရဲ့နှုတ်ကပတ်တော်ဟာ Prophet John ဓမ္မဟောင်းကျမ်းတွေအားလုံးကိုပြည့်ပြည့်စုံစေတာဖြစ်တယ်။ဖြစ်တာမဟုတ်ဘူးဆိုတာကိုသခင်ယေရှုကိုယ်တိုင်ပြောထားတာကိုတွေ့ရတယ်။သံမာတေဥခန်းကြီး9ခန်းငယ်19မှာအခုနောက်တော့ကျွန်တော်တို့ကြားရတဲ့ကျမ်းချက်ပြန်ပြီးတဲ့နောက်ကြည့်မယ်ဆိုလို့ရှိရင်ဘယ်လိုရေးထားတယ်လဲဆိုတော့သခင်ယေရှုရဲ့နှုတ်တော်ထွက်စကားသို့မဟုတ်နှုတ်ကပတ်တော်ကျမ်းဟာဖြင့်ပညာကျမ်းနဲ့ Prophet ကျမ်းများကိုပယ်ဖြတ်တဲ့နှုတ်ကပတ်တော်မဟုတ်ဘူး Prophet ကျမ်းနဲ့ပညာကျမ်းများကိုပြည့်စုံစေတဲ့ကျမ်းပြည့်စုံစေတဲ့နှုတ်ကပတ်တော်ဖြစ်တယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ်။သမာတိဥခန်းကြီး9ခန်းငယ်19ရဲ့နောက်ဆုံးစာကြောင်းလေးမှာဘယ်လိုရေးထားလဲဆိုတော့ပြည့်ပြည့်စုံခြင်းကငါလာတည်းလို့ပြောထားတာတွေ့ရပါတယ်။ဒါသူ့ရဲ့လာခြင်းဒီလည်းပဲပြည့်ပြည့်စုံစေခြင်းအတွက်လာခြင်းဖြစ်တယ်။ဆိုတော့ဘာပြည့်ပြည့်စုံစေခြင်းအတွက်သခင်ယေရှုလာတယ်လဲလောကကိုဆင်းလာတဲ့ကဘာဦးကလေးကစခဲ့တဲ့ဖခင်ရဲ့အလုံငန်းစဉ်ကိုအပြည့်သဖို့အတွက်သခင်စုလောကကိုဆင်းလာတာဖြစ်တယ်။ပုဂ္ဂိုလ်၃ပါးဖခင်တစုရဲ့စီမံကိန်းသို့မဟုတ်ကဘာဦးကဖခင်ရဲ့အလုပ်တည်ပါလေလို့ပြန်စဉ်းစားတာတခုပဲရှိတယ်။ကဲတင်ခြင်းပဲဖြစ်ပါသူရဲ့ရည်ရွယ်ချက်နဲ့လုပ်ငန်းစဉ်အလုံးကိုခြုံငုံလိုက်လို့ရှိရင်ကဲတင်ခြင်းလုပ်ငန်းဖြစ်ပါအဲ့ဒီကဲတင်ခြင်းလုပ်ငန်းကိုဟိုးသူ့ကိုဖန်ဆင်းတဲ့ခြေအနေစပ်ပြီးဓမ္မဟောင်းကာလတောက်လျှောက်ဘယ်ချိန်မှာအဆုံးသတ်တာသခင်ယေရှုလက်ဝါးကားတိုင်းအသေးခံတဲ့အချိန်မှာကဲတင်ခြင်းလုပ်ငန်းစဉ်ပြည့်မြောက်အောင်မြင်သွားတယ်။ဒါကြောင့်သခင်ယေရှုဟာဒီဓမ္မဟောင်းတွေကိုဖျက်ဖို့ပရောဖက်ကျမ်းတွေကိုဖျက်ဖို့မဟုတ်ဘူးပြက်ပြဲဖို့မဟုတ်လွှဲမအောင်လုပ်ဖို့မဟုတ်ဘူးပိုပြည့်တဲ့နောက်ပြည့်ပြည့်စုံစေဖို့အတွက်ဖြစ်တယ်ပညာတရားကျမ်းတွေ prophet ကျမ်းတွေတမဟောင်းတွေအားလုံးကိုသခင်ယေရှု၌ပြည့်ပြည့်စုံစေခြင်းဖြစ်တယ်တရားသခင်ရဲ့အဓိကလို့ဒီကယ်တင်ခြင်းပဲဖြစ်ပါဒီကယ်တင်ခြင်းအလုပ်ကိုပုဂ္ဂိုလ်၃ပါးထရားသားတော်ဖရာဖြစ်တဲ့သခင်ယေရှုကလူဖြစ်ကိုယူတယ်နောက်ဘာလုပ်သေးတယ်လဲဒုက္ခခံတဲ့တောက်လျှောက်33နှစ်ကာလင်ပေါ်မှာနောက်ဆုံးမှာမိမိအသွေးတော်အားလုံးကိုသုံးလောင်းပြီးတဲ့နောက်ကျွန်တော်တို့လူသားတွေရဲ့ပြစ်အားလုံးကိုဆေးကြောပြလိုက်ဒါကယ်တင်ခြင်းရဲ့တမိုင်းကြောင်းရဲ့နောက်ဆုံးအစီအစဉ်ပေါ့လေအသက်တော်ဆုံးခဲ့တဲ့နောက်ဆုံးမှာအဲ့ဒါပြီးတဲ့အခါကျတော့ကယ်တင်ခြင်းလုပ်ငန်းစဉ်အလုပ်ပြီးတော့ကောင်းကင်နိုင်ငံကိုပြန်တက်ကြွသွားတယ်
ဒါတပိုင်းပြီးသွားပြီဆိုကြံတဲ့အပိုင်းကလူအပိုင်းသခင်ယေရှုကောင်းကင်နိုင်ငံကိုတက်ကြွတဲ့ချိန်ဟန်းနေစပြတဲ့နောက်ဒုတိယကျင်ကြွလာပြီးစင်စစ်ကြောခြင်းဒီဂျာကာလတည်ကျွန်တော်တို့နဲ့အများကြီးဆိုင်သောကာလအချိန်ဖြစ်ပါတယ်သို့တော်လည်းပဲဖျားသခင်ဒီကျွန်တော်တို့ကိုမပစ်ထားဘူးဒါတော့ဖျားကောင်းကင်ပြန်တက်ကြွသွားလို့လည်းပဲတတိယပုဂ္ဂိုလ်တန်ရှင်းသောဝိညာဉ်တော်ဖျားသည်ကျွန်ုပ်တို့နဲ့အတူရှိပြတဲ့နောက်ကုညီဖေးမအကြံပြုလမ်းညွန်ခွန်အားပေးမှုကိုဆက်လက်ပြတဲ့နောက်ပြုပါနေတဲ့ကဘာကုံသည့်အထိတခုရှိတာကကျွန်တို့ဟာတန်ရှင်းသောဝိညာဉ်တော်ဖျားရဲ့လမ်းညွန်တင်ကြားခွန်အားပေးခြင်းအတိုင်းအလင်းကျေစုအတိုင်းလိုက်နာဤမလိုက်နာဤဆိုတာနောက်ဆုံးစင်စေကြောခြင်းအပိုင်းကျရင်ဆင်းလာပြတဲ့နောက်အဖြစ်စစ်စေးမှာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့တို့ဝိညာဉ်တော်ရဲ့ပြောစကားတွေလမ်းညွှန်မှုအမြဲတမ်း sensitive ဖြစ်အောင်သိရမယ်ဒါမှကြားရမယ်ပေါ့သာရှင်တော်ဝိညာဉ်ဖျားရဲ့ဒီအကြံဉာဏ်တွေဒါတွေဟာဖျားသခင်စတင်ခဲ့တဲ့လုပ်ငန်းကိုသားတော်ဖျားကကားရင်ပေါ်မှာအပြည့်တဆွေပြီးဝိညာဉ်တော်ဖျားကိုကြံတဲ့အပိုင်းဆက်လုပ်ခိုင်းတာဆိုကြံတဲ့လုပ်ငန်းကဝိညာဉ်တော်ဆက်ပြလုပ်နေတယ်ဒီနောက်ဆုံးစင်စစ်ကြောခြင်းကြတဲ့ခါကြမှာလူတွေဟာဖျားနဲ့ပေါင်းဆက်ပြီးမိမိတို့ဘဝကိုဘယ်လိုရှင်သန်တယ်လဲဆိုတာကိုလာရောက်စစ်ဆေးပြတဲ့နောက်အဲ့ဒီချိန်ကြလို့ရှင်တော်ကသိုးနဲ့စိတ်ကိုခွဲကြတော့မယ်အနေထားလေးဖြစ်ပါလေ။ဒါကြောင့်ကျွန်တော်တို့တွေဝိညာဉ်တော်ဖျားကျွန်တော်တို့ပြစ်ထားတယ်ကဘာကုံတိတဲ့အောင်ကျွန်တော်တို့လည်းအတူရှိမယ်။ဒီလိုရှိခြင်းဟာပုဂ္ဂိုလ်သုံးပါးဖျားသူဖြစ်တဲ့ဖြစ်တဲ့သို့တော့လည်းပဲဝိညာဉ်တော်ဖျားတည်တဲ့တောင်းပေးခြင်းခံရတဲ့ကျွန်တော်တို့နဲ့အတူအများရန်ရှိတယ်။ဒါကမိတော်သားတော်တန်ရှင်းတော်ဝိညာဉ်တော်ပုဂ္ဂိုလ်သုံးပါးဟာလည်းပဲအများရန်တဆူတဲ့ဖျားဖြစ်ပြီးခါကြတော့အဲလိုအနေထားနဲ့နော်ကဝိညာဉ်တော်နားထောင်ပါကျွန်တော်တို့အားလုံးဒါတွေကိုသိရှိဖို့အတွက်ဆုတောင်းပါနားလည်နိုင်ဖို့အတွက်ကျေးဇူးတော်ဆုတောင်းပါဒုတိယတစ်ချက်အနေနဲ့သမတေယုခန်းကြီးငါခန်းငယ်ဆက်ရှိမှပြောထားတာဘာလဲဆိုတော့သင်တို့ဟာငါမှန်ဆိုဒီကကောင်းငင်နဲ့မြေကြီးပျောက်ွယ်သွားသည့်တိုင်အောင်အားလုံးသည်ပြည့်ပြည့်စုံခြင်းသို့မရောက်မချင်းပြည့်တရားကြမ်းမှအငဲဆုံးသောစလုံးတစ်လုံးအသအလတစ်ခုမြမကွယ်မပျောက်ရမပျောက်ဘူးပြောင်းလဲခြင်းမရှိဘူးဒီမှာဘာတွေတွေ့ရတယ်လဲဆိုတော့ပညာတရားချမ်းအငဲဆုံးသောစလုံးတစ်လုံးအသလတစ်ခုမှမပြောက်ပြေရဘူးလို့ပြောထားတယ်။ချမ်းစကားဟာမပြောင်းလဲဘူး။နှုတ်ကပတော်ဟာမပြောင်းလဲဘူး။အာနာပါနာရာတို့ချင်းချက်တို့ကြောင့်ချမ်းစကားတွေနှုတ်ကပတော်တွေဟာမပြောင်းလဲဘူး။ဟုတ်တယ်ဆိုဟုတ်တယ်မဟုတ်ဘူးဆိုမဟုတ်ဘူးဒီတိုင်းပဲရှိနေတာ။လူတွေသာလျှင်ဒီချမ်းစကားတွေကိုကြည့်တဲ့နောက်အကြောင်းမျိုးမျိုးကြောင့်ချွင်ရင်ချက်တွေပြန်ထားပြီးတဲ့နောက်ပြောင်းတာလေးတွေပြင်တာလေးတွေလှုပ်ကြတာတွေ့ရဒါလေးတွေလည်းပဲကျွန်တော်တို့သတိပါကြရမှဖြစ်ပါလူတွေရေးဆွဲတဲ့ပညာဥပဒေတွေဆိုလို့ရှင်ဒါအကြောင်းမျိုးမျိုးချင်းနေမျိုးမျိုးကြောင့်ချွင်ချက်လို့ဘာလို့ညာလို့ရှိတယ်ဖះရရဲ့ပညာတော်ဟာဒီတိုင်းပဲဖះသူစုပြင်မိသည့်ရသော်ဝဖះမှနဲ့မကိုွယ်လင်းဒီပညာတော်ဒီတိုင်းပဲမပြောင်းဖျားရှင်နာမတော်များကိုမယုံမသိသုံးဆောင်ခြင်းမပြုလင့်ချွင်းချမ်းဒါညာမရှိဖျားရှင်သတင်းပွဲတွေကိုစောင့်လို့စောင့်လို့ဆိုတာစောင့်လို့ပဲချွင်းချမ်းနဲ့ဟိုဟာစောင့်ရင်ဟိုဟာဖြစ်လို့မစောင့်နိုင်ဘူးတရားရှိလို့မစောင့်နိုင်မရှိဘူးစောင့်လို့လို့ပြောတာစောင့်လို့ပဲဒါတွေအားလုံးဟာကျွန်တော်တို့စဉ်းစားစရာဖြစ်ပါဒါကြောင့်ပညာရှိသူကပြောတယ် is exception a rule ချွင်းချက်သည်ဥပဒေလားချွင်းချက်သည်ဥပဒေမဟုတ်ချွင်းချက်ဒီချွင်းချက်ဖြစ်နိုင်လို့ရှိရင်ပညာဥပဒေတိုင်းလိုက်ဖို့ဖြစ်တယ်ချွင်းချက်ဆိုတာကလိုက်ရတာခက်ခဲလွန်အားကြီးလို့ချွင်းချက်တွေလှုပ်ထားတာကျွန်တော်တို့ကဏ္ဍလောလဲဒီလိုပဲတင်းတော်ရဲ့ကဏ္ဍလောမှာပြောထားတဲ့ဥပဒေတွေထောင်နဲ့ချီရှိတာအဲ့လိုရှိတယ်ပေါ့ဒီလိုကြောင့်ချွင်းချက်ဒီဥပဒေဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်ပစ္စမပညာတော်မှာဘာပြောထားလဲဆိုတော့လူ၏အသက်ကိုမတတ်ရလို့ဒီလိုပဲပြေးထားတယ်ဒီတိုင်းပဲဒါဖျားပေးတဲ့ပညာတော်ဖျားပြောတဲ့စကားဒီနေ့ချွင်းချက်ဆိုပြတဲ့နောက်လူတွေလူသမှုတွေကိုပုံစံမျိုးစုံနဲ့ချွင်းချက်ဆိုပြီးလုပ်နေကြပယ်ဝိုက်တော်နီးနဲ့တတ်တာရှိတယ်မြင်တာထင်တာရှိအောင်တတ်တာရှိသူတ
ဥပမာကိုဝင်ဖြတ်ကြတာဒါဓာတ်ရိုက်တတ်တာပြိသရေတားစီတာသွယ်ဝိုက်တတ်တာဆင်မြေပြင်မှာတတ်တာဓာတ်ရိုက်တတ်တာအစာတဲ့ရေတဲ့လေတဲ့အစိတ်ငွေတွေထည့်ပြတဲ့နောက်တတ်တာဒါသွယ်ဝိုက်တတ်တာနေမျိုးစုံနဲ့မတရလို့ပြောတာဟာခြင်းချက်နဲ့သွယ်ဝိုက်ပြတဲ့နောက်ဓာတ်ရိုက်အချင်းမျိုးမျိုးအကြောင်းပြပြီးတတ်ကြတာရှိဒါတွေကိုကြည့်ပြတဲ့နောက်လောကကြီးဟာပစ္စုပန်မှာဘယ်လိုအနေထားမှာရှိတယ်လဲပညာတော်ကိုလိုက်တဲ့နေရာမှာနော်နေပြီးတော့မျော်ရင်းဝေဖြစ်နေပြီလားလောကနိဗ္ဗာန်တည်ဆောက်မယ်ဆိုမြေကြီးပေါ်၌ကိုရိနိုင်ငံတော်သည်ရောက်ပါစေတော့ဆိုဒါတွေဟာဝေနေပြီလားနေနေပြီလားလက်ရှိလောကကြီးရဲ့ခြင်းတွေကိုကြည့်ကြပါမြင်အောင်ကြည့်ပါကြားအောင်နားထောင်ပါသဘောပေါက်အောင်တွေးတော့ကြပါလို့စိုက်တွန်းခြင်းပါလေနောက်ဆုံးချက်အနေနဲ့သမတေယခန်းရင်ကခန်းငယ်20မှာဘယ်လိုပြောထားလဲမိသူမဆိုပြင်းရတော်များကိုကိုယ်တိုင်ကျင့်၍အခြားသူတို့အားလဲကျင့်ရန်သွန်သင်လျင်ထိုသူသည်ကောင်းငင်နိုင်ငံတော်တွင်ကြီးမြတ်ဆုံးတော်သူဟုအခေါ်ခံရလိမ့်မည်ဖြာရှင်သင်တို့အရောက်တန်းစီကိုကောင်းကြီးပြပါစေ